ျမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာအစိုးရတပ်မတော် RCSS ချမ်းပြည်တောင်ပိုင်း SSPP ချမ်းပြည်မြောက်ပိုင်းနဲ့ TNLA တအားပလောင်ပူးပေါင်းတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တပတ်လောက်ကြာမြင့်လာနေပြီးဒီကနေ့ဖြစ်တဲ့တပ်မတော်က SSPP TNLA ပူးပေါင်းတပ်ကိုလေရင်နဲ့ပါတိုက်ခိုက်နေတဲ့အကြောင်း SSPP ကပြောပါတယ်တပ်မတော်ပြောခွင့်ရသူကတော့သူတို့တပ်စခန်းတွေကိုပူးပေါင်းတပ်တွေကစတင်တိုက်ခိုက်လာတာဖြစ်တဲ့အကြောင်းပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆော့ချဖို့အတွက်ဆွေးနွေးခဲ့တဲ့အချိန်မှာပဲနမ်တူမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်လာနေတာပါဒီဒေသအတွင်းတိုက်ပွဲတွေဟာအစောပိုင်းကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တအားမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ပူးပေါင်းတပ်ဖွဲ့တွေအကြဖြစ်ပွားခဲ့ရတာနောက်ပိုင်းမှာအစိုးရတပ်မတော်နဲ့ပူးပေါင်းတပ်တွေအကြမှာပါဖြစ်ပွားလာတာပါလက်ရှိတိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကို SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်တန်းအောင်ကအခုလိုပြောပါတယ်
။ဟုတ်တိုက်ပွဲဖြစ်နေတာကအစကတော့ထောင်ခါရပါလေ RCSS နဲ့ကျွန်တော်တို့အဖွဲ့နဲ့တိုက်နေတာတိုက်ပွဲကကျေပြန့်လာတော့လွန်ဟန်းတကလွန်ဟန်းကဖြစ်တယ်။ဒီတက်မတော်ဝင်လာတဲ့ဒီနေ့ပေါ့လေဒီနေ့ပေါ့တက်မတော်ကလေနဲ့လာတိုက်တယ်။မနေ့ကလည်းဒီကျမတော်ရဲ့ကျွန်တော်တို့အဖွဲ့နဲ့တိုက်ပွဲနဲ့ကျင်းတော့ဖြစ်ကြရကျမတော်နဲ့စိတ်ပိတ်ရင်ဆိုင်ဖြစ်တဲ့နေရာမှာကျွန်တော်တို့တက်ဆုတ်ထားတယ်ကျမတို့ဘက်ကလည်းဟိုတရားငါမမနဲ့မှန်းဖြူနေတယ်ဒီနေ့လည်းတမေကုံဖြူနေတယ်အခုခုကြည့်ဆိုရင်ဆယ်လုံးလောက်ရှိပြီ
ကျမတော်ပါဝင်လာတဲ့အပေါ်မှာ SSPP ဘက်ကအခုလိုဆွဆွဲထားပါတယ
်ကျွန်တော်တို့အစည်းအဝေးတိုက်ပွဲဖြစ်တယ်လေဘယ်နည်းနည်းကျန်းလာပြီဆိုရင်တက်မတော်ရဲဝင်လာလေဝင်လာပြီးတော့ပြောမယ်ဆိုရင်တော့ဒီအစည်းအဝေးကဝင်ကြည့်မဲ့သဘောရှိတယ်ဗ
ျ TNL တန်ပလောင်တက်ဖွဲ့ကတက်မတော်ကထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားကြောင်းနဲ့ဒီကနေ့တက်မတော်ကစီရဟရင်တစ်စင်းနဲ့လာရောက်တိုက်ခိုက်ကြောင်းသတင်းထုတ်ပြန်ထားပါတယ်တမရော်ဒရီမန်ကြံကြားရေးကော်မတီအတွင်းမှဗိုလ်မှူးချုပ်စော်မင်းကျွန်းကနမ်တူမျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ဆောင်းရီနေနေလေတဲ့နှစ်နာရီလောက်မှာဇလူစီယာလူကြီးအဖွဲ့တစ်ဖွဲ့ကိုအဲဒီ TNL နဲ့ SSD SSD ကြီးဘောင်းဖက်ကားတစ်ခုပြစ်တယ်ဆိုတာတင်ပြတ်တော့အဲ့မှာတိုက်ပွဲဖြစ်ပါတယ်ဆက်စားပြီးတော့29ရက်နေ့နေလေနဲ့ညနေမှာလည်းတက်ပြီးဖြစ်နေပါတယ်ဆက်တိုက်ချင်းတဲ့အင်္ဂါနော်မဟုတ်ဘူးဆက်ချောင်းနေမှာလည်းဒီလိုတနာရီလောက်ဖြစ်တယ်29နေ့မှာလည်းနေချင်းပိုင်းမှာတနာရီဘွဲလောက်ပြောင်းဖြစ်တယ်ညနေပိုင်းမှာလည်းတနာရီလောက်ဖြစ်တယ
်ကျမတော်အနေနဲ့တစ်ဖက်ဖက်ကိုကူညီတာမရှိကြောင်းလည်းအခုလိုဆက်ပြောပါတယ
်တကတော့ငကအမသားရအကြောင်းရှိအဲ့ဒီဖွဲ့နယ်လည်းကျွန်တော်ကဒါမကြခင်ရပိုင်းတွင်းမှာအစီအစဉ် SSA နဲ့ပေါ့SSPG နဲ့ပေါ့ကျွန်တော်တို့ဒီမှာနေပြီးတော့မှ NRPC ရောကျွန်တော်ရှိဦးဖွဲ့နယ်ကိုဆွေးနွေးပြီးအဲဒီဆွေးနွေးပွဲရတဲ့တိုင်းမှာပြည်ပကအများကြီးချေရီသူတို့ချင်းဆွေးနွေးမယ်ဆိုတဲ့ဟာကိုမြန်မြန်ကောင်းကောင်းပေါ်နိုင်တော့ဒီကပို့ပြီးကြအကျိုးဖြစ်တယ်သို့တော့အဲ့ဒီကလည်းကျွန်တော်ပြည်ပကလည်းမပြီးဆန်ဆန်တက်မှလည်းဖြစ်သေးဆောင်ဒီကနေဒီလိုလက်တော်ထောက်ခောက်ရအောင
်စစ်ပေးဆောင်တွေကိုကူညီနေတဲ့ဒေသခံတူကတော
့စစ်ဆောင်တွေကတော့တိုက်ပွဲနေရာနီးနားမိုင်းမှုဆန်ခါလုံးမိတ်ကြီးရပါအဲ့ဒါဒီမန်ဆန်ကြီးလာတဲ့ပဲရှိတယ်ဟိုတောင်းတဲ့ဟိုပလုံရောလေဆောင်ထွက်လာတယ်ရှိရတယ်။တမန်မနေ့တော့အစ်တော့ဆစ်ဆောင်က130 140လောက်ရှိရတယ်ဗျာ။ဟုတ်ကဲ့ဒီအခုအတွက်တည်းကတော့ပြန်တိုးများလာပါလိမ့်မယ်ဗျာ။တကယ်တော့ကျွန်တော်ကောက်နေလို့မှာပါခင်ဗျာ
။လက်ရှိတိုက်ပွဲတွေဟာနမ်တူတီဘောကာလန်ပတ်ဝန်းကျင်မှာဖြစ်ပွားနေတာကြောင့်တခါတည်းကမှကာလန်ပိတ်တာတွေဖြစ်ခဲ့ကြောင်းလည်းပြောပါတယ်။တမရော်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာစစ်ရေးလှုပ်ရှားတာပြီးရက်ဆိုင်ကြောင်းကျင်းပပြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုညီကြေးအတွက်ဆွေးနွေးဖို့ကမ်းလှမ်းခဲ့ပါတယ်။ဖေဖော်ဝါရီနဲ့မတ်လအတွင်းမှာတမရော်နဲ့ရှမ်းတပ်ဖွဲ့နှစ်ဖွဲ့တိကျစီတွေ့ဆုံပြီးတိုက်ပွဲတွေလျှော့ချရင်းရှမ်းတပ်တွေအကြတိုက်ပွဲတွေရက်ဆိုင်ဖို့တမရော်ပါဝင်ပြီးတုံးပွင့်ဆိုင်တွေ့ဆုံရင်းစတာတွေကိုဆွေးနွေးခဲ့ပါတယ်။ဒီလ22ရက်နေ့မှာ RCSS က SSPP နဲ့တိုက်ခိုက်တာတွေရက်ဆိုင်ကြောင်းကြီးညာခဲ့ပြီးမှအခုလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ